တရုတ်နိုင်ငံရဲ့တောင်ပိုင်းဂွမ်တောင်းပြည်နယ်မှာတော့ဒီကနေ့အစောပိုင်းတုန်းကအဝေးပြေးလန့်ပြိုကျခဲ့လို့အနည်းဆုံးလူ19ဦးအသက်ဆုံးခဲ့ရပါတယ်။မကြသေးခင်ရပ်ပိုင်းနေအတွင်းကတုန်းကမိုးသေးထန်စွာရွာသွန်းခဲ့တဲ့အတွက်အဝေးပြေးလန့်မကြီးရဲ့အရှိန် 58.8 ပေရှိတဲ့လမ်းပိုင်းပြိုကျခဲ့တာပါ။အဲ့ဒီလမ်းပေါ်မှာတွာလာနေတဲ့ကား 18 စီဟာတော့ပြိုကျခဲ့တဲ့အထက်မှာပါသွားခဲ့ပါတယ်လို့ဂွမ်တောင်းပြည်နယ်ကမိန်ဂျိုမြို့ရဲ့အာဏာပိုင်တွေကသတင်းထုတ်ပြန်ထားပါတယ်။ကိုရီးယားမြန်မာသူတွေရဲ့ပြောဆိုချက်အရတော့ကျဲလောင်တဲ့စူညံတန်ကြီးကိုကြားခဲ့ရပြီးတဲ့နောက်မှာတော့သူတို့ဖြတ်မောင်းလာတဲ့အဝေးပြေးလမ်းကပျက်စီးပြိုကျခဲ့တာကိုမြင်ရတယ်လို့ဆိုပါတယ်။ဒေသခံသတင်းမီဒီယာတွေမှာဖော်ပြထားတဲ့ဓာတ်ပုံနဲ့ဗီဒီယိုတွေမှာတော့မိခိုးလုံးနဲ့မိလောင်မှုတွေမြင်တွေ့နေရပြီးတော့အဝေးပြေးလမ်းမှတခြားမိလောင်ကျွမ်းခဲ့ပြီးတော့ကယ်ဆယ်ရေးသမားတွေဟာအနည်းဆုံးလူပေါင်း30လောက်ကိုဆေးရုံကိုခေါ်ဆောင်သွားတယ်လို့နိုင်ငံပိုင်သတင်းတွေမှာဖော်ပြနေပါတယ်ရှင်။